ကင်းပြည်နယ်ဖပုံခရိုင်ကမာမောင်မြို့ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုစက်တင်ဘာလ9ရက်နေ့ကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်အစည်းအဝေးတက်ရောက်လာတဲ့တာဝန်ရှိသူတို့သေဆုံးသွားခဲ့တယ်လို့ကော့ဂရိတ်မြို့နယ်ထဲမှာလည်းဒီရက်ပိုင်းတွင်စစ်ကောင်စီတပ်သားတွေကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာတွေရှိပါတယ်။ဒီလိုသတင်းတွေကိုတော့ VOA သတင်းတောက်မတ်အေးအေးမှာကပြောပြမှာပါ
။ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေဟာKNU ရဲ့တပ်မဟာအသီးသီးမှာဖြစ်ပွားနေပြီးဖားပုံခရိုင်ကမမောင်မြို့နယ်ထဲမှာတော့စက်တင်ဘာလ9ရက်နေ့ကကမမောင်မြို့ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒရုန်းနဲ့တိုက်ခိုက်ခဲ့ကြတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ်
။ကမမောင်ထိအုပ်ရုံးမြို့နယ်အုပ်ချုပ်မြို့နယ်မှုပေါ့မြို့နယ်မှုကြောက်ပြီးသွားကြတယ်။ထိအုပ်ရုံးကိုကျွန်တော်အဲဒီဒရုန်းတပ်ဖွဲ့ကနေတော့ဖုန်းနဲ့ကျေးချတဲ့အချိန်မှာမြို့နယ်အုပ်ချုပ်ရေးမှူးဦးတည်ဆုံးသွားတယ်။ပြန်ကြည့်တဲ့အချိန်မှာလည်းဒီလိုရှိတယ်လို့သိရတယ်ပေါ့
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာလည်းဒီရက်ပိုင်းတွင်းမှာပဲအန်ကလောင်တရားထိတ်မှာစစ်ကောင်စီတပ်သားတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့တိုက်ခတ်မှုတွေလုပ်ခဲ့သေးတာကြောင့်အသေးအပြောက်တွေရှိခဲ့တယ်လို့လည်းပြောပါတယ
်။9ရက်နေ့ရပါတော့9ရက်နေ့မနက်7:00လောက်ကပြီးတော့ဆက်ကဆက်နေအဆယ်ယောက်ကပင်ပုံးလာဝတ်တာဒီကျွန်တော်ဖွင့်နေတဲ့ဒီရတဲ့ကုန်းကြားမှာရှိတဲ့အန်ဂလောင်တရားပေါ့ဒီအချက်နာမှာပေါ့သူတို့ပင်ပုံးလာဝတ်တာအဲ့ဒါကိုကျွန်တော်တို့ဖွဲ့က soft drive ကို drone ဖွဲ့တာပေါ့နော်အဲ့ဒါဘုံဒီ၃လုံးနဲ့ဘုံဒီ၃လုံးနဲ့60မှာဘုံဒီ၃လုံးနဲ့ U ဘုံဒီ၃လုံးအဲ့ဒါတစ်ခေါက်ဆက်ချင်ချတော့သူတို့ဒီတည်ဆုံးတော့ကျွန်တော်သိရတယ
်စက်တင်ဘာလ3ရက်နေ့ကလည်းကရင်ပြည်နယ်မြဝတီမြို့မှာမြဝတီခရိုင်ရဲစခန်းကိုကရင်မျိုးသားအစည်းအရုံး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းနဲ့တိုက်ခတ်ခဲ့တာကြောင့်စစ်ကောင်စီအရာရှိဗိုလ်မှူးတွေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့ဝင်တချို့တေဆုံးခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်။